မြန်မာနိုင်ငံမှာဆီယနာတင်ပြည်နောက်ပိုင်းအိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ကိုထွက်ပြေးတိတ်ဆောင်သူတွေအတွက်ပြည်နယ်အစိုးရကဒုက္ခသည်အထောက်အထားကတ်တွေဒုတိယကြိမ်ထုတ်ပေးနေပါတယ်။ကြံဖန့်ခရိုင်နဲ့အိုက်ဇော့ခရိုင်ဘက်မှမြန်မာစစ်ပြေးဒုက္ခသည်တွေကို ID ကထုတ်ပေးနေပြီးကြံတဲ့သူတွေကိုလည်းဆက်လက်လှုပ်ဆောင်ပေးမယ့်အစီအစဉ်ရှိတယ်လို့မီဇိုရန်ဒုက္ခသည်ကူညီရေးအဖွဲ့တာဝန်ရှိသူတွေနဲ့လွတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုငင်းညာကပြောပြပေးပါပါခင်ဗျာ
။အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ကြံဖန့်ခရိုင်နဲ့အိုက်ဇော့ခရိုင်မှာမြန်မာနိုင်ငံကစစ်ပြေးဒုက္ခသည်တွေကိုယာယီအထောက်အထားကပ်ပြားတွေမီဇိုရန်ပြည်နယ်အစိုးရကထုတ်ပေးနေပါတယ်။ပြည်နယ်တွေကခရိုင်လိုက်ကပ်ပြားတွေထုတ်ပေးနေတာမှာကြံဖိုင်းခရိုင်အတွင်းမှာဒုက္ခသည်8500ကျော်ကပ်ပြားတွေရရှိထားပြီလို့မီဇိုရန် NGO United for Democratic Myanmar တွဲဖက်အတွင်းရေးမှူးကိုရစ်ချက်ကပြောပါတယ
်။ဒုတိယအကြိမ်ချက်ထုတ်ပြီးတယ်ဆိုတဲ့ဟာကလည်းစုစုပေါင်းပေါ့သူတို့ကစုစုပေါင်းပုံစံမျိုးနဲ့အကုန်လုံးကြီးညာလိုက်တာပါ။ Sampai District မှာသူတို့ရဲ့ဒီစရင်အရာအဲ့ဒီအထက်မှာသူက8500ကျော်သူတို့ဒီ ID ကပြီးစီးသွားပြီ။ကြက်မဟုတ်တဲ့နေရာမှာနေတဲ့သူတွေလည်းမကြခင်ရမှာပါ။သူစပြီးတော့ထုတ်ပေးနိုင်ပြီဆိုတော့လေ။လောလောဆယ်တော့အဲ့ဒီ District နှစ်ခုလောက်ပဲကြားမိတာပေါ့။
ကြံဖိုင်းခရိုင်အတွင်းမှာဒုက္ခသည်စခန်း33ခုရှိပါတယ်။အဲ့ဒီစခန်းတွေမှာဒုက္ခသည်2400ကျော်ရှိပြီးတော့တခြားနေရာတွေမှာခိုးလုံနေကြသူပေါင်း6300ကျော်ရှိပါတယ်။အခုတော့ကြံဖိုင်းခရိုင်မှာခိုးလုံနေသူအလုံးနီးပါးယာယီအထောက်အထားကပ်ပြားတွေရထားပါတယ်။အိုက်ဇော့ခရိုင်ဘက်မှာလည်းဒုက္ခသည်အတိမတ်ပြုကတ်တွေလှုပ်ဆောင်ပေးနေတယ်လို့မီဇိုရန်ရောက်ကလေးမျိုးပြည်သူ့လွှတ်တော်ကိုဇလဲဟောင်းဒေါ်ရှာမီကပြောပါတယ
်။ကျင်းနေဆိုရနေပြီးတော့ဆီစဉ်နေဟောင်းကျမတို့ဒီခရီးသွားနိုင်အောင်လည်းဘယ်အကောင့်ကိုဘာလို့ဖွင့်လို့ရအောင်လဲဒီနေ့မှာအစရာဝင်နေထိုင်ခြင်းသဘောမျိုးပေါ့နော်ကလေးချုပ်ပြီးပါတယ်ဟုတ်အလုံးလေးပါရဖို့ဒီစီစဉ်ဆောင်ရနေတယ်ဟုတ
်ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကလည်းကြံဖိုင်းခရိုင်နဲ့အိုင်ဇောမြို့မှာပထမအကြိမ်ဖြစ်ဒုက္ခသည်အသီးအမှတ်ပြု Refugee ID Card 4000ကျော်ကိုမီဇိုရန်ပြည်နယ်အစိုးရကထုတ်ပေးခဲ့ပါတယ်ဒီရပိုင်းအတွင်းမှာလည်းထပ်မံလှုပ်ဆောင်ပေးနေတာကြောင့်စုစုပေါင်းထုတ်ပေးတဲ့အရေးအတွက်မတိရသေးပေမဲ့လည်းအလုံးနီးပါးရအောင်စီစဉ်နေတယ်လို့မီဇိုရန် NGO အဖွဲ့တာဝန်ရှိသူတွေကပြောပါတယ်။အလားတူအိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ရီခေါ်တက်မြို့နယ်ဘက်မှာပုံခိုနေကြသူတွေကိုလည်းဒုက္ခသည်အသီးအမှတ်ပြုကပ်ပြားတွေလှုပ်ဆောင်ပေးနေတယ်လို့ဒုက္ခသည်စခန်းနေမတ်ရွှေအေးကပြောပါတယ်
ရှိတယ်ရှိတယ်refugee ID ဆိုပြီးတော့လေအတူထုတ်ပေးတယ်ပထမဆုံးနဲ့ဒုတိယတော့ခွဲပြီးထုတ်တာ February လလောက်မှတခါထုတ်တယ်ပြီးတော့အခုလည်းလုံးရှင်ရင်းနဲ့ပေးပြီးတော့လေမိသားစုလိုက်ပေါ့နော်3000ပတ်ဝန်းကျင်လောက်တော့လုံးပေးပြီလို့ပြောတယ
်မီဇိုရန်ပြည်နယ်အစိုးရကထုတ်ပေးတဲ့ယာယီအထောက်အထားကတ်ကဒုက္ခသည်အသီးအမှတ်ပြုကတ်လည်းဖြစ်တယ်လို့မတ်ရွှေကဆက်ပြောပါတယ
်ဒီ ID ရောက်ကြိုးရှိတယ်ဆိုတော့ဒါစစ်ပေးရှောင်ရောက်လာတဲ့သူပေါ့နော်အဲ့တော့အတိမပြိုတဲ့သဘောပါပဲအလုံးလုံးခွင့်ဆိုတာကတော့လက်လုံးနဲ့စားတွေတော့ရတယ်သူကြီးဆိုင်လေးတွေလုပ်လို့ရတယ်သူကဆိုင်နေမှာဆိုင်ဆောင်တော့ဘာလို့ဝင်ဆိုင်လေးတွေလုပ်ကြတယ်ပေါ့နော
်ဆီယာနာတိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံကထွက်ပြေးလာကြတဲ့ဒုက္ခသည်တွေအရေးကိုကင်တွယ်ဖို့မီဇိုရန်ပြည်နယ်အစိုးရကတာဝန်ပေးထားတဲ့ပြည်နယ်ဒုတိယကော်မရှင်နာမင်းကြီးနဲ့အတူပြည်ထောင်ဌာနတာဝန်ရှိသူတွေတဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးနဲ့ပြည်လဲထူထောင်ရေးဌာနကတာဝန်ရှိသူတွေဟာအိုက်ဇော့မြို့ရောက်စစ်ပြေးဒုက္ခသည်စခန်းကိုဇန်နဝါရီလကတွားရောက်ကြည့်ရှုခဲ့ပြီးဒုက္ခသည်မှတ်ပုံတင်ကပ်ပြားတွေထုတ်ပေးမယ်လို့ကြေညာခဲ့တာပါဒုက္ခသည်များမှတ်ပုံတင် Refugee ID ကတ်ကိုမီဇိုရန်ပြည်နယ်အစိုးရကတာဝန်ပေးထားတဲ့အဖွဲ့ကစီစဉ်ထုတ်ပေးနေတာဖြစ်ပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကစစ်တပ်အာဏာသိမ်းမှုကြောင့်မြန်မာနိုင်ငံချင်းပြည်နယ်နဲ့ကပ်နေတဲ့အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ဘက်ကိုထွက်ပြေးတိမ်းရှောင်ရသူ3000ကျော်ရှိနေပါတယ်မီဇိုရန်ပြည်နယ်အစိုးရအနေနဲ့ရောက်လာတဲ့မြန်မာနိုင်ငံဘက်ကဒုက္ခသည်တွေကိုအတက်နိုင်ဆုံးကူညီဆောင်ရွက်ပေးနေတယ်လို့လည်းဒေသတွင်းလူမှုအဖွဲ့အစည်းတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ